အထူးရောင်နေနေဖြစ်တဲ့ရခိုင်ဒေသတွင်လက်နက်ကင်ဖွဲ့တွေဝင်ရောက်ချေချတာဟာလုံခြုံရေးချိန်ချမှုဖြစ်တာကြောင့်အစိုးရဘက်ကထိုက်တင်တဲ့လုံခြုံရေးအတွက်တာဝန်ယူဆောင်ရွက်ပေးနေလာတာဖြစ်ကြောင်းမြန်မာနိုင်ငံငြိမ်းချမ်းရေးကော်မရှင်အကြီးအကဲကပြောလိုက်ပါတယ်။ NRPC အမျိုးသားပြည်နယ်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနနဲ့အပြည့်ရစာချုပ် MCA ကိုလက်မှတ်မရေးထိုးရသေးတဲ့လက်နက်ကင်ဖွဲ့တွေဒီကနေ့နေပြည်တော်မှာတွေ့ဆုံစဉ်အခုလိုပြောဆိုသွားတာဖြစ်ပါတယ်။ဒီစည်းဝေးအတွင်းနှစ်ဖက်အကြားတိုက်ပွဲတွေလျှော့ချဖို့အပါအဝင်သဘောတူညီချက်အချို့ရရှိခဲ့တယ်လို့လည်းသိရပါတယ်။ VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့မြို့သားပြည်နယ်စစ်မြေကြီးနဲ့ငင်းချမ်းရေးဘူဌာန NRPC ဖိကြားကျင်းပတဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် MCA ကိုလက်မှတ်မီရေးထိုးသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့လုံးကအားလုံးပါဝင်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကနှုတ်ခွန်းဆက်အမှားစကားပြောကြားရမှာဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်လက်နက်ကိုင်ပြည်ပခန့်တွေချုပ်ငင်းဖို့အတွက် NCA မှာပါဝင်လက်မှတ်ရေးထိုးဖို့ကိုအလေးထားပြောကြားပါတယ်။လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့လည်းအခုလိုထည့်သွင်းပြောဆိုပါတယ်
။ဒီခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမြို့ဖက်ကိုလက်ခံပြီးလက်မခံဘူးဆိုတဲ့သဘောကြောင့်ဖြစ်ပွားနေတယ်မဟုတ်ပါဘူး။ဒီခိုင်ပြည်ဟာအဖြူရောင်နေနေဖြစ်ပါတယ်။အဖြူရောင်နေနေကိုအဲ့ဒါကိုဖွဲ့စည်းပြီးချိန်ထားဖို့စိုးစားပြင်ဟာလုံလုံရေးကိုရှင်းဆောင်ဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တဲ့နဲ့လုံလုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းကဖြစ်ပါလေဆိုတာနားလည်ဖို့ဘာဖြစ်ဖို့ဒီဘက်ကြောင့်သင်ပြလိုပါတယ်
။ဆက်လက်ပြီး NCA လမ်းကြောင်းမှာပါဝင်ရေးအတွက်အခုလိုပြောပါတယ
်။ဖွဲ့ပေါင်း80ကျော်ဆောင်ရွက်နေဖြစ်တဲ့ပြည်တွင်းနဲ့ဆိုင်ပြည်ပစပ်တွေရဲ့စိတ်နှံစာနဲ့အခုလက်ရှိဒါဆိုင်ပြည်နယ်ရဲ့ပြည်သူတွေရဲ့အခြေအနေဟာလက်နဲ့ဆိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေတဲ့အစားနိုင်ငံရေးစပွဲဝိုင်းကိုလာရောက်ချဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ညီငယ်လှုပ်ရှားလိုပါတယ်။အစီအလမ်းကြောင့်ညီငယ်ဆက်စပ်မှာပုံမှန်ဖို့အစိုးရနဲ့တပ်မတော်ကညီငယ်တကားကိုအမြဲတမ်းပဲဖွင့်ပြထားပါတယ်
။ဆွေးနွေးပွဲအတွင်းမှာဖွဲ့စည်းတည်တည်ကလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုတင်ပြညှိနှိုင်းခဲ့ပြီးတဲ့နောက်မှာအချက်၅ချက်အပေါ်သဘောတူညီခဲ့ကြကြောင်းဆွေးနွေးပွဲအပြီးမှာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညင်ကြားရေးမှူးချုပ်ဦးစောထေကအခုလိုပြောပါတယ်
။ကျွန်တော်အချက်၅ချက်ကနံပါတ်၁ကတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံကိုင်တိုက်ပွဲတွေဆက်ဆံနိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းပါမယ်။နံပါတ်၂ကတနိုင်ငံလုံးဒီအကြမ်းမှုကိုဆင်းနိုင်နိုင်ရေးအတွက်ဆက်လက်ညှိနှိုင်းကြိုးပမ်းကြမယ်။နံပါတ်၃ကဒေသဖွံ့ဖြိုးရေးနဲ့ဒေသခံဒီမှာဒီဆိုနှစ်ခလုံးကလေးစားဆောင်ရွက်ကြမယ်။နံပါတ်၄ကမြို့သားပြည်နယ်တမန်ရည်နဲ့ညီညွတ်ရေးအတွက်အရေးကကြောင်းပြဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနဲ့ညီညွတ်စွာဆွေးနွေးကြမယ်။နံပါတ်၅ကတော့လက်ထက်ဆုံးဖြတ်ဆွေးနွေးတဲ့ပုဂ္ဂိုလ်များပါဝင်တဲ့ပြည်ထောင်စုလေးကိုအသာခဏဆက်လက်ပြုလုပ်ကြောင်းလည်းကျွန်တော်သဘောတူဆိုင်နေပါတယ်။
တွဲဆောင်ဆွေးနွေးမှုတွေကိုနှစ်လတကြိမ်ဆွေးနွေးဖို့အကြမ်းဖျင်းသတ်မှတ်ခဲ့ကြောင်းနဲ့တွဲဆောင်ဆွေးနွေးပွဲတွေရဲ့အကျိုးရလဒ်ပေါ်မူတည်ပြီးကင်မရာဘက်ကအပြည့်ရကာလကိုနှစ်လတကြိမ်ဓမ္မမဟုတ်လေးလတကြိမ်တက်တန်းတိုးမြင့်ပွဲရှိကြောင်းလည်းဦးစောချေကပြောပါတယ်။စစ်ခိုင်မျိုးသားအဖွဲ့ချုပ် ULA AA ရဲ့ကိုယ်စားလှယ်ဘုံမူကြီးကျော်ဟန်က
ဒီအချက်တွေကိုနှုတ်ဦးနှစ်ဖက်ကမှန်မှန်ကန်ကန်အကောင့်ထဲပေါ်ကြမယ်ဆိုလို့ရှိရင်စေတနာမှန်မှန်နဲ့အကောင့်ထဲပေါ်ကြမယ်ဆိုရင်တော့ကျွန်တော်တို့တိုက်ပွဲတွေကကြောချဖို့အလားအလာရှိတယ်။ဒါပေမဲ့အဲ့ဒါကိုဒီနေ့ဆွေးနွေးကြရလဲရအောင်တယ်မပေါ်ဘူးဆိုရင်တော့အရင်တိုင်းလေးရှိမှာပဲ
။တချို့အောင်တဲ့မြေမှာလက်နက်ကင်အဖွဲ့တွေအခြေချတာနဲ့ပတ်သက်လို့ဗိုလ်မှူးကြီးကျော်ဟန်ကရခိုင်ပြည်သူတွေကိုကာကွယ်ဖို့အတွက်ရခိုင်ကင်မရာကိုရခိုင်ပြည်မှာတည်ရှိရေးဟာသူတို့အဖွဲ့ရဲ့ရည်မှန်းချက်ဖြစ်ကြောင်းပြောဆိုပါတယ်။ဒီနေ့ဆွေးနွေးတဲ့အဖွဲ့ရှိဖွဲ့မှာ UWSA ဝ NDAA မိုင်းလာ SSPP ရှမ်းနဲ့KNPP KNE အဖွဲ့တွေဟာအစိုးရနဲ့ bilateral ကနှစ်ဖက်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပြီး KIO ကချင် MNDAA ကိုကတ် PSLF TNLA တအံပလောင်နဲ့ ULAAA ရခိုင်အဖွဲ့တွေကတော့ bilateral စာချုပ်ကိုလက်မှတ်မရေးထိုးရသေးသလိုအစိုးရကြံ့မော်နဲ့တိုက်ခိုက်နေတဲ့အဖွဲ့တွေဖြစ်ပါတယ်သူတို့တွေဟာ bilateral စာချုပ်ကိုလက်မှတ်ရေးထိုးရေးအတွက်အဓိကဆွေးနွေးခဲ့ကြပါတယ်